မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွတ်ရေနံမြေကဝဲတူးရေနံလုပ်ွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလေကြောင်းကနေပါပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဝဲတူးရေနံလုပ်ွက်ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကဒုတိယအကြိမ်တိုက်ခိုက်တာလည်းဖြစ်ပါတယ်ရန်ကုန်ကပြည်ပို့ထားတဲ့သတင်းကို ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့မတ်လ9ရက်နေ့မနက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဝဲတူရင်နံမြေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်မှုအတွင်းမှာစစ်တပ်ဖက်ကရဟယင်တွေနဲ့တနအီနီးပါးပစ်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်နဲ့တပ်မတော်ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဝဲတူရင်နံမြေကိုဒီနံမြေမှာစခန်းချထားတဲ့ဟောပါတော့စစ်တပ်စခန်းတစ်ခုကိုကျွန်တော်ဝင်ရောက်တိုက်ခိုက်ခဲ့တာပါဗျ။အမေကပေါ့အမေကကျွန်တော်ဒီလက်နက်ငယ်များနဲ့လက်နက်ငယ်တွေနဲ့တခန်းအပြုံးနဲ့ချီပုံရောက်ပြီးတော့တကယ်ဖြစ်ခဲ့ရဟုတ်တယ် MI35 machine နဲ့လာပစ်တဲ့ခါကျတော့ကျွန်တော်ဒီချက်ခန်းတိတ်ဖို့အတွက်အဲနည်းနည်းလေးကျွန်တော်ကကြီးမလောက်တဲ့အခြေအနေပေါ့နော်ကြီးမလောက်တဲ့အခြေအနေတောင်မလို့စခန်းတော့လုံးဝစိန်စီနိုင်ခဲ့ခြင်းမရှိဘူးတော်တော်သူတို့ဒီမှာရှိတဲ့အဆောက်အဦတချို့တော့အဆောက်အဦတချို့ကကျွန်တော်ဖြည့်ဆည်းခဲ့နိုင်တယ်ဗျဟုတ်
ဒီဝတ်တူရင်နံလောက်ွက်ရင်နံမြေကိုတိုက်ခိုက်တာအခုအချိန်ဟာဒုတိယအချိန်ဖြစ်ပြီးတော့2022ခုနှစ်တုန်းကလည်းဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်တိုက်ခိုက်မှုတွင်နေသာခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကအကြဆုံးရှိခဲ့သလိုစစ်တပ်ဘက်ကလည်းအကြဆုံးရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမကွေးတိုင်းအတွင်းမှာပဲရေစကြိုမြို့နယ်ရေလဲကျွန်းဒေသကမင်းရွာမှာစစ်တပ်ကတပ်ဆွဲထားတာကြားမြင့်နေပြီဖြစ်တဲ့အတွက်နေရင်းမင်းပေါတော်ကြီးရွာတွေကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရတာရှစ်လကျော်ရှိနေပါပြီအခုလိုစစ်ဘေးတိမ်းရှောင်နေရတာကြားမြင့်နေပြီဖြစ်တဲ့အတွက်စားဝတ်နေရေးကျန်းမာရေးအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပါတယ
်စစ်ဘေးအများအားရှောင်နေရတာက3ရွာလောက်ရှိတယ်နေရင်းရယ်နောက်ပြီးကြတော့ပေါတော်ရယ်မင်းရွာအဲ့စစ်တပ်ကအိမ်မှာတက်ဆွဲထားတာကြာပြီဗျရှစ်လလောက်ရှိဒါလည်းကိုပြန်ဝင်လို့မရတော့ဘူးပြည်သူတွေကသူတို့ထောက်ခံတဲ့သူတွေတော့ပဲအနေချင်းပဲကြံခဲ့လို့တာပေါ့နော်ဟောပေါ့၅ဘုံဘုံတဘုံတော့တောင်မရှိပါဘူးလိုအပ်တာကတော့ကျွန်တော်တို့စားရေးတောင်းရေးပေါ့နော်စားရေးတောင်းရေးနဲ့ကျန်းမာရေးဆောင်ရှောက်မှုလေးပေါ့အဲ့တော့ပါပဲ
ရေစကြိုမြို့နယ်ရဲ့ရေလဲကျွန်းဒေသဆိုတာချင်းလွင့်မြစ်နဲ့အရာဝတီမြစ်ကြားထဲကကြေးရွာတွေကိုဆိုလိုတာဖြစ်ပြီးတော့မကွေးမန္တလေးသခိုင်းတိုင်းအဆက်မှာတည်ရှိနေတဲ့နေရာလဲဖြစ်ပါတယ်2022ခုနှစ်ကအဲ့ဒီရေလဲကျွန်းဒေသကိုစစ်တပ်ကနေပြည်တော်ရှင်းလင်းတာလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားခဲ့ပါသေးတယ်။လက်ရှိအချိန်နေပြည်တော်ရှင်းလင်းတာတွေမရှိပေမဲ့စစ်တပ်ဘက်ကစစ်သည်ဘော်တွေနဲ့လက်ပတ်နေတာအပြင်စစ်တပ်ထောက်ခံအားပေးတဲ့ပြူစောထီတွေကမကြာခဏပြစ်ခတ်တာတွေလုပ်တဲ့အတွက်ဒေသခံတွေဟာဘေးကင်းရာကိုစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ။
မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေကဝဲတူရေနံလောက်ွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေကိုကိုရရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။